1916ခုနှစ်ဖေဖော်ဝါရီလ29ရက်နေ့မှာမွေးခဲ့တဲ့ကျောင်းသားခေါင်းဆောင်ဘူအောင်ကျော်ဟာအခု2016ခုနှစ်ဒီနေ့ဒီရက်မှာအသက်100ပြည့်မွေးနေ့ဖြစ်ပါတယ်။အင်္ဂလိပ်နယ်ချဲ့အစိုးရရဲ့မြင်းစည်းပလိတ်တွေရိုင်းနှက်ခံလို့ကြာဆုံးခဲ့ရတဲ့နေမျိုးတီဟာသူရဘူအောင်ကျော်ကို AIRI တိုင်းဟင်္ဒရခရိုင်မဲဆလီကုန်းနာကရုံးစင်ရွာမှာမွေးဖွားခဲ့တဲ့ငယ်ဘဝနဲ့မိသားစုမွေးခြင်းတွေရဲ့အကြောင်းကိုဆရာကြီးမောင်စွမ်းရင်ကအခုလိုပြောပြပါတယ
်။ဘူအောင်ကျော်ကနေ့ကမဲဆလီကုန်းမြို့နယ်ကရုံးစင်ရွာဆိုရှိတယ်။အဲရုံးစင်ရွာလေးမှာမွေးတာသူပြာဦးကျော်ချင်းသူအမေကတော့ဒေါ်ရွှေကျော်ဘောင်ကျော်မကမိဘဘောင်တော့တာချင်း7ယောက်ရှိတယ်ဘောင်ကျော်အဲ6ယောက်မြောက်6ယောက်မြောက်သားသူကចောင်းသားပဲရှိသေးတော့သူ့ចောင်းသားတယောက်နေနဲ့ဖေးထားလိုက်9ယောက်ကနေနေရနေကွယ်လွန်သွားကြပြီးတော့9ယောက်ကျန်နေအဲ့ဒီ9ယောက်လုံးကအကုန်လုံးကြောက်ဆရာចောင်းဆရာမှကြီးကြီးပဲသူ့ပြာလည်းចောင်းဆရာဦးကျော်ထင်းဟာဒီဘောင်ကျော်ကမိလကုန်းရွာကမူလာရန်ចောင်းမှာပဲတက်ခဲ့တာနောက်ဆယ်တန်းကတော့စင်တရမြို့သွားတက်ရတယ်ဖန်ကွာ3ရက်လေးအချိန်အောင်လေဒါပေမဲ့တစ်နှစ်ဆိုင်နေရသေးတယ်ဘာဖြစ်လို့ဆိုတော့စစ်ပွဲရေးအချိန်မပြေလို့နောက်ကျတော့သူတို့ဆွေမျိုးတွေတိုင်မဲဆူဆီးပြီးတော့တောင်းထားပြေးကြတာအဲဒီမှာတက်ကတော့ရောက်လာတယ်သူ့ထုတ်ပတ်တိကတော့တူတူမှမယ်လီကုန်းရွာအလေတန်းကျောင်းအငိမ့်စာကျောင်းအုပ်ဆရာမကြီးဒေါ်တန်းထေးပြုစုထားတာရှိတယ်ပြုစုနေတာတော့ဘောင်ကျော်ကွယ်လွန်နာ150မြောက်ပြပမယ်ဆိုပြီးတော့စီစဉ်တဲ့အခါတော့ပြုစုနေခဲ့တာပဲလေအဲ့တော့ပြုစုတဲ့စာအုပ်နာမည်ကသူကွယ်လွန်သွားတဲ့အခါပြည်သူလူထုကပေးတဲ့နေမျိုးတိဟသူရပွဲရရှိတာကိုအဲ့တော့နေမျိုးတိဟသူရပွဲကဘောင်ကျော်ရဲ့ထုတ်ပတ်ပြီးဆိုပြီးတော့ရေးခဲ့တာပေါ့လေဒါပေမဲ့ရေးတဲ့အချိန်ဟာ1988ဖြစ်နေတယ်လေအရေးတော်ပုံဖြစ်သွားတော့အဲ့ဒါနဲ့ဒီခန္ဓာကတော့မလုပ်လိုက်ရဘူးပေါ့လေ
ဘူအောင်ကျော်ရဲ့တက္ကသိုလ်ကျောင်းသားဘဝကိုလည်းဆရာမောင်စွမ်းကြီးကအခုလိုပြောပါတယ
်တက္ကသိုလ်ရောက်လာတော့သူတတန်ကောလိပ်လို့ခေါ်တယ်ဂျော့ဆင်ကောလိပ်တကုံးဆောင်မှာအရင်တုန်းကတော့ဝယ်လင်တန်ဆောင်လို့ခေါ်တယ်အဲ့ဒီဆောင်မှာနေတယ်ဗျာငါကျောင်းတက်တော့အဲ့ဒီကညမာအတင်းမှာသူကအမှုဆောင်ဖြစ်နေတယ်ပါဝင်ခဲ့တယ်သူရှိနေချင်းကျောင်းသားဘဝမှာပေါ့လေရေနံမြေတပိတ်ကြီးဖြစ်တယ်ဒီ6မြို့နေပြီးတော့ရန်ကုန်ကမိုင်300လောက်ခြေတဲ့ခကြီးကိုအလုတ်သမားတွေဌာနပြပြီးတော့ခြေတဲ့လာရတဲ့အချိန်မှာဘက်ကကဥက္ကဋ္ဌသခင်ပါဟိန်းရဲ့သခင်ပါဆွေပေါ့နော်အဲတော့ကပိုင်ကပါဆွေလို့ပဲနာမည်တွင်းနေကြတာပေါ့ကပိုင်ကပါဆွေတို့ကလည်းအဲ့ဒီတပိတ်တက်ကြီးမခွေးရောက်လာတဲ့ကမှာချိုးချိုးပြီးတော့အားပေးလှုံ့ဆော်တဲ့စကားကိုကျောင်းသားတွေကကောင်းတော်နေတာပြောကြတာကိုပြောကြတဲ့ကမှာသူတို့နှစ်ယောက်ဖောက်ခံရတယ်ဖောက်ခံရတော့သူတို့ကိုလွတ်ရေးအတွက်မတော်မယုံကြီးကိုဝိုင်းဆန္ဒပြကြမယ်ဆိုပြီးတော့တကယ်ကကောင်းဆောင်ကကိုလာရွှေချုပ်ဝဲစီဝေလုံးချပြီးတော့ရွှေဆောင်ကအလံကမြဲမဲ့တတ်မပုံမှုပေါ့ပုံမှုရွေးချယ်ပွဲကိုရွှေဝဲရွေးချယ်ကြတယ်မင်းနဲ့၃ရက်တည်းအနည်းရွေးချယ်ကြတယ်ထဲထဲမှာဘောအောင်ကျော်ကလည်းလမ်းနိုင်ပုံမှုဖြစ်ရှင်လို့ရွေးခံတယ်ရွေးခံမဲ့သူရွေးမခံရဘူးကြာဘယ်လိုလဲဆိုတော့ NLD မှာဘဟုခေါင်းပြီးမှပါဝင်ခဲ့တဲ့ပုံမှုကြီးချီမောင်ကျွန်တော်ကြောင်းသားချီမောင်ပေါ့ဗျာအဲ့တော့သူကရွေးခံရတယ်သူကရွှေဆောင်ကအလံကိုင်းပုံမှုအဲ့တုန်းကအလံကိုင်းနာတူတူစဲအလံညတူစဲအလံကြီးကိုကျေတော့ငါကရပြီးတော့ချစ်တက်သွားကြတယ်တဲ့နော်အဲတကုံကြရာရေးဘူးတဲ့လူတူစင်ဆိုတဲ့အဓိပ္ပာယ်ကတော့ဥပမာပြည်သူကလုံးသမားလေးသမားလေးကိုကုတ်စားပြီးတဲ့အလံပေါ့
ဘူအောင်ကျော်တို့ဘာကြောင့်ဆန္ဒပြခဲ့ကြလဲဘလို့ဖြုတ်ခွင်းခံရပြီးဘလို့ကြာဆုံးသွားလဲဆိုတာကိုလည်းဆရာကဆက်ပြောပါတယ
်ဆန္ဒပြကြတဲ့အခါကျတော့တုံးမယုံကြီးပိတ်ခံရတဲ့အရင်ကပိတ်လိုက်တဲ့အတွက်ကြောင့်အုပ်ချုပ်ရေးရည်ရက်ဆိုင်သွားတယ်အဲ့တော့ပိတ်ပြီးလို့လက်ပြန်တော့မယ်လို့ကြတော့မှအဲ့ဒီမှာဖေဒါလန်လို့ခေါ်တဲ့လမ်းမှာအဲ့ဒီခေါ်ရပလိတ်တွေအဓိပ္ပာယ်ကတော့အင်္ဂလိပ်စစ်သားအဲ့ငွေသေးစစ်တပ်တွေကနေပြီးတော့နံပါတ်ထုံးတွေကိုရိုက်တာရိုက်တဲ့အခါကျတော့ခုနကကိုကြည်ကောင်တို့ပေါ်အောင်ကျော်တို့ရှေတော်နေတဲ့လူတွေအကုန်လုံးလဲကြကြတာရိုက်ခါတာဘလောက်တော်များတယ်ကျောင်းသားရောကျောင်းသူရောနံပါတ်တော်ကျိုးဝင်လိုက်တာပေါ်အောင်ရောရိုက်ခါတဲ့တိုင်းပါကျိုးတပတ်တော့ကျိုးတဲ့ညီတော်ကတွေ့လို့သူတို့ရတဲ့ရင်စားတိုင်းပေါ်မှာလာပြီးတော့ပေးအပ်ကြတယ်လေဘောင်ကျော်ကိုပွင့်ချီတဲ့လူကပကင်လာပြေခေါ်တဲ့ပေါ်လဲတာပွင့်ချီရအဲ့မှာသွေးဆင်းနေတဲ့တဲမှာတဲရင်စားဆရာမပေါ့လေဒေါက်ခင်မျိုးချစ်ကလည်းပါသေးတယ်မခင်မြလို့ခေါ်တယ်သူလည်းသွေးဆင်းနေရတဲ့ရိုက်ခါတဲ့နေရာ1938ဒီဇင်ဘာ20တရားရပြီးတော့တရားပြင်းထန်တဲ့လူဆိုင်လုံးကိုပို့တယ်ဆေးရုံမှာပို့အောင်ကျော်ဟာ20နှစ်နေမှာကွယ်လွန်သွားတယ်ပေါ်ကကလည်းနဲ့ဇာပနာကဏ္ဍမှာသူ့မိဘတွေရဲ့လာတဲ့သူ့မိကြီးရဲ့ငုံကိုပြီးတော့ခါတဲ့စမတ်သားလေးဟာတဲ့လက်နဲ့ဆိုအတောင်မပပဲနဲ့စမတ်လေးကိုတတ်ကြတယ်တော့ဆိုပြီးတော့ခါတဲ့ဒီမှာဘယ်တော့မှမကြည့်ဘူးဆိုပြီးတော့ငိုရှာတယ်တဲ့အဲ့ဒါဟာအဲ့ဒီခေတ်ကပြောမဆုံးတဲ့ငိုကြွေးတာမယ်ပေါ့လေ
ဘူအောင်ကျော်ကြာဆုံးသွားပြီတဲ့နော်လူလူဦးလာနဲ့စာရေးဆရာကြီးမဟာဆွေတို့ကကြေးရုပ်ထုလုပ်ဖို့အတွက်ရံမုံငွေရှာခဲ့ပုံကိုလည်းပြောပြပါဗျာ
有的在一些那里嘛下水啊，你按照那么下水，是不是？有的在抽尾多，几块也有拉，多的都有拉，几块也碰到那个人类抽尾尾了，羊毛会下的，你按照这个老婆，是不是？羊毛会下的了吧？羊毛会下的，那里羊毛会这个都会流吧的。
那白马罗不按照加送给的，提前买了那些那个，江南那片第一问怎么开放呢？不就那问了他妈北边开放过来，是啊，羊毛算应该标标呗。库卡马罗不按照节约俱乐部呢，江南那边俱乐部可能带动嘛嘞。
所以讲，江南嘛嘞嘛，江南那边把我讲吧嘞，不按照规律呢，你有江南那路考了哦。哎，那提前嘛，那些人那些人啊，江南那一路一路路啊，怎么一家了不？然后原来的时候啊，别来的看见了，江南那都要立马丢回了，江南那有肩膀下来，说啊，江北也有，哎，那个那么老了都属于了不牛人，那天嘛，通过超车嘛，江南那老多钱来买白啊，属于了江南个名头面来的，不按照耶。欧古哦，讲到都在嘛呗，欧古落差嘞。啊，你我往着耶，欧古哈，古看嘛，我们知道，喏，都只有过来边米了，落价吧。江南那个来边来跑落价吧，哎，那都江南的都是吧的，不往着就这边过来嘛的，都知道了吧的。
你没有底下都来不往着，下边听嘛片电表给他吧。